တော်တာချင်များခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လ25ရက်ကစတင်ပြီးဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေကအကြမ်းဖက်မှုနှစ်ပတ်လည်အဖြစ်ကော့စ်ဘဇားဒေသကဒုက္ခသည်စခန်းမှာစာနာပြပွဲတွေမနေ့ကကျင်းပခဲ့ပါတယ်အဲ့ဒီကူတူပလောင်ဒုက္ခသည်စခန်းကစာနာပြပွဲမှာပါဝင်တဲ့ဥယျာဉ်ကို AFP သတင်းဌာနက4000ခန့်ရှိတယ်လို့ဖော်ပြပြီး AP သတင်းမှာတော့လူ1000ခွဲကျော်ပါဝင်တယ်လို့ရေးပါတယ်စာနာပြသူတွေကဩဂုတ်လ25ရက်ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်ပွဲအောက်မွေပွဲနေ့လို့ရေးထားတဲ့စာတမ်းပိုစတာကြီးတစ်ခုကိုတည်ဆောင်ရင်းမိမိတို့ဟာရိုဟင်ဂျာတွေဖြစ်တယ်အမှန်တရားကိုလိုချင်တယ်ဖျားတခင်သည်ကြီးကျယ်သည်စသဖြင့်ကြွေးကြော်ခဲ့ကြတယ်လို့ဆိုပါတယ်အလားတူရိုဟင်ဂျာတပ်ဖြတ်မှုနှစ်ပတ်လည်အဖြစ်တောင်ကိုရီးယားလူအခွင့်ရေးလှုပ်ရှားသူတချို့ကဆိုးလ်မြို့မှာရှိတဲ့မြန်မာတန်ရုံးရှိကိုတွားရောက်ပြီးဆန္ဒပြခဲ့ကြပါတယ်ကိုရီးယားစီဗယ်ဆိုဆိုက်တီလို့ခေါ်တဲ့အဲ့ဒီလူအခွင့်ရေးအဖွဲ့ရဲ့ထုတ်ပြန်ကြေညာချက်မှာမြန်မာတပ်ဖွဲ့တွေရဲ့တပ်ဖြတ်ခံခဲ့ရသူတွေကိုဂုဏ်ပြုပါတယ်ရိုဟင်ဂျာလူမျိုးတွေလို့သူတို့ကိုသူတို့ခေါ်ဝေါ်ခွင့်မရှိတဲ့အဲ့ဒီလူတွေဟာကမ္ဘာပေါ်မှာဖိနှိပ်ချုပ်ချယ်မှုအများဆုံးခံစားနေကြရသူတွေဖြစ်တယ်သူတို့နဲ့မိမိတို့အတူတကွယက်တီတဲ့စသဖြင့်ဖော်ပြထားပြီးအဲ့ဒီဒုက္ခသည်တွေဂုံတိုက်ခါရှိစွာနေရပြန်ရင်းနဲ့လူခွန်ရချိုးဖောက်သူတွေကိုအေးအေးယူ၍အတွက်တောင်းဆိုထားပါတယ်။အလားတူအမှတ်တရအခမ်းအနားတစ်ခုကိုထိုင်းနိုင်ငံပထွန်သန်နီခရိုင်မှာကျင်းပဖို့စီစဉ်ခဲ့တာကိုတော့ထိုင်းအာဏာပိုင်တွေကတားဆီးခဲ့တယ်လို့ဘန်ကောက်ကလာတဲ့သတင်းတပုတ်မှာဖော်ပြပါတယ်ခင်ဗျာ။ Rohingya Peace Network of Thailand လို့အမည်ပေးထားတဲ့အဲ့ဒီအဖွဲ့ရဲ့ဥက္ကဋ္ဌ Haji Ismail ဆိုသူကတေဆုံးခဲ့ရသူတွေအတွက်သူတို့ငင်းညာစွာဆူတောင်းမွေကျက်ပါမှာကိုဖျက်သိမ်းဖို့ထိုင်းစစ်တပ်ကအမိန့်ပေးခဲ့တယ်လို့ပြောပါတယ် UNFPA ကုလသမဂ္ဂလူဦးရေအဖွဲ့ရဲ့မနေ့ကထုတ်ပြန်ကြေညာချက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ဒုက္ခသည်ကိုသိန်းကမှတဝက်ကျော်ကအမျိုးသမီးနဲ့ကလေးတွေဖြစ်ပြီးသူတို့ကိုအကူအညီမျိုးစုံပေးနေကြောင်းဖော်ပြထားပါတယ်ဒီတော့တွင်မှာပဲအာစာခေါ်ရခိုင်ရိုဟင်ဂျာအကြမ်းဖက်မွတ်စလင်အဖွဲ့ကရိုဟင်ဂျာတွေဂုံတိုက်ခါရှိစွာနဲ့လုံးဂျုံစွာသူတို့နေရပြန်လည်တွားရောက်နိုင်ရင်နဲ့ကာကွယ်ပေးရအတွက်သူတို့အဖွဲ့မှတာဝန်ရှိကြောင်း Twitter ကနေမနေ့ကထုတ်ပေါ်ပြောကြပါတယ်ခင်ဗျာအဲ့ဒီအာစာအဖွဲ့ရဲ့ကြေညာချက်မှာရိုဟင်ဂျာတွေကိုမွေးရစေဝါရောင်းဝယ်ခြင်းမပြုလုပ်ဖို့နဲ့လူကုန်ကူးမှုတွေအကြမ်းဖက်မှုတွေကိုရှောင်ကျဉ်ကြဖို့တိုက်တွန်းထားပါတယ်